ဒီခိုင်ပြင်းကတကြောပြန်ပြစ်ခတ်ဒီမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ရဲ့အကြီးအကဲကိုနိုင်ငံကရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရင်ယူနေအောင်ဗြိတိန်ဆွေရကဥဆောင်ကြိုးပမ်းမှုပြည်ချက်လွတ်တော်အမတ်တရားကျော်ကတိုက်တောင်းဆိုလိုက်ပါတယ်မြန်မာတပ်မတော်ကာဝဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို ICC မှာစစ်ဆေးဖို့ကုလသမဂ္ဂလူညီညွတ်ရေးကောင်စီကဆုံးဖြတ်နိုင်အောင်ဥရောပသမဂ္ဂ EU ဖွဲ့ဝင်တွေကိုစီးရုံးမှုနဲ့တိုက်တွန်းထားတဲ့စာဆောင်ကိုတော့ဗြိတိန်နိုင်ငံကြီးပါတီပေါင်းဆောင်ကလွတ်တော်အမတ်102ယောက်ကလက်မှတ်ရေးထိုးကြတာပါ။ဒီခေတ်ကြီးနဲ့မြောက်ပိုင်းမှာပြည်ကလေးနဲ့ဩဂုတ်လနောက်ပိုင်းကလူမျိုးရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS စွန့်အုပ်စုကိုမြန်မာလူမျိုးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားပါတယ်။စစ်စင်ရေးကြောင်းအင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတုတ်ပြေးခဲ့ကြတဲ့ဝင်ငါးရာဒုက္ခတွေ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါမြန်မာစစ်တပ်ကတော့နိုင်ငံတကာဆွဆွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးအရသာတချို့တပ်ဖြတ်မှုလို့လူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတပ်ဖွဲ့ဝင်တချို့ကိုလည်းအရေးယူခဲ့ပါတယ်။ပြည်ချက်လွတ်တော်အမတ်တီရဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်ချက်တဲနဲ့ပတ်သက်လို့ပြည်ထောင်စုကတန်တမာရေးအရာဥဆောင်ကြိုးပမ်းခဲ့တဲ့အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီကကြေညာချက်ထုတ်ပြန်နိုင်တဲ့အထိရလဒ်တွေထုတ်ပေါ်ခဲ့တယ်လို့ပြည်ချက်စတာလင်ပေါင်း59သန်းအကူအညီထောက်ပံ့နေပေးခဲ့တဲ့အပေါ်ကျူးစွာကြောင်းလည်းပြောဆိုထားတာပါ။ဒါနဲ့လည်းလူမျိုးရေးကောင်စီရဲ့တောင်းဆိုချက်တွေကိုအကြီးအကျယ်လူလူရှုထားတဲ့ဖြစ်တဲ့အတွက်နောက်တစ်ဆင့်တက်ဖို့လိုအပ်နေကြောင်းနဲ့လူမျိုးရေးကောင်စီအနေနဲ့မြန်မာနိုင်ငံအရေးကို ICC ထံလွှတ်ပြောင်းဖို့အချိန်တန်နေဖြစ်ကြောင်းလည်းဖော်ပြထားပါတယ်။